မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေရဲ့ Facebook ပေါ်က post တွေနဲ့ဆက်သွယ်ပြောဆိုချက်တွေကိုထုတ်ပြန်ပြီးဖို့ဂမ်ဘီယာနိုင်ငံဘက်ကတောင်းဆိုတာကို Facebook ကုမ္ပဏီကလက်မခံဘဲပယ်ချလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ဂမ်ဘီယာကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲထားရတဲ့ဆက်ဆက်ပြီးအခုလိုတောင်းဆိုတာပါ။ဒီတောင်းဆိုချက်ကိုပယ်ချပေးဖို့ Washington DC American ခရိုင်တရားရုံးမှာ Facebook ကုမ္ပဏီကအင်္ဂါနေ့ကရှောက်ထားလိုက်တာဖြစ်ပြီးဂမ်ဘီယာဘက်ကတောင်းဆိုမှုဟာဆက်သွယ်ဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေအနေနဲ့သုံးဆွဲသူတွေရဲ့ဆက်သွယ်ပြောဆိုမှုတွေကိုမဖော်ပြရဘူးလို့တားမြစ်ထားတဲ့ American ဥပဒေတွေကိုချိုးဖောက်ရရောက်စီမှာဖြစ်တယ်လို့ပြောပါရယ်မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ကအဓိကကြတဲ့ပုံကိုယ်တွေရဲ့အချက်လက်မှတ်တမ်းတွေနဲ့ဆက်သွယ်ပြောဆိုမှုတွေကိုထုတ်ပြန်ပေးဖို့ဂမ်ဘီယာနိုင်ငံကပြီးခဲ့တဲ့ဇွန်လမှာတောင်းဆိုခဲ့တာဖြစ်ပြီးဒီတောင်းဆိုမှုကအလွန်ကိုကျယ်ပြန့်ပြီးတော့အဲ့လူတွေရဲ့အကောင့်တွေကိုအထူးအကန့်အသတ်မရှိဝင်ရောက်ကြည့်ရှုနိုင်ဖို့လိုမှာဖြစ်တယ်လို့ Facebook ကပြောပါရယ်မြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာ1948ခုနှစ်ကုလသမဂ္ဂသဘောတူစာချုပ်ကိုချိုးဖောက်တယ်ဆိုပြီးဂမ်ဘီယာနိုင်ငံကနယ်သာလန်နိုင်ငံ The Hague မြို့မှာရှိတဲ့နိုင်ငံတကာတရားရုံးမှာတရားစွဲထားတာပါမြန်မာအာဏာပိုင်တွေဘက်ကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာဒေသတွေမှာလုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အာဆာကျမ်းဖတ်ဝါဒီတွေကိုနယ်မြေရှင်းလင်းရေးလုပ်ခဲ့တာဖြစ်ပြီးရက်စက်ကြမ်းကြုတ်မှုတွေကိုစနစ်ကျကျူးလွန်ဖို့စီစဉ်ခဲ့တာမရှိဘူးလို့ညင်းဆိုခဲ့ပါတယ်2019ခုနှစ်ဩဂတ်စ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးတွေကြောင့်အဲ့မှာရှိတဲ့ရိုဟင်ဂျာမွတ်စလင်3,300ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပြီးအဲ့ဒီကဒုက္ခသည်စခန်းတွေမှာခိုးလုံနေကြတာဖြစ်ပါတယ်။မြန်မာစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအခုချိန်ထိအတိအမှန်မပြုထားပါဘူး။ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကတော့မုန်းစကားတွေဖြန့်ဝေတာနဲ့ကြမ်းဖက်မှုတွေဖြစ်အောင်လုပ်ဆောင်တဲ့နေရာမှာ Facebook ဟာအဓိကအခန်းကဏ္ဍကပါဝင်ခဲ့တယ်လို့2018ခုနှစ်ကပြောထားပါတယ်။ဒါပေမဲ့ Facebook ဘက်ကတော့သူတို့အနေနဲ့မုန်းစကားတွေဖြန့်ဝေနေတာတွေကိုတားဆီးဖို့လုပ်နေကြောင်းမြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဝန်းမှာအမုန်းစကားတွေဖြန့်ဝေနေတာနဲ့အကြမ်းဖက်ဝါဒဆွဲလုပ်ရတဲ့ကိုသူတို့အနေနဲ့စန့်ကျင်ကြောင်း Facebook ပြောခွင့်ရကဒီနေ့မှပြောပါတယ်။ဒါပြင်သူတို့အနေနဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ IIMM နဲ့အတူလက်တွဲလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။ IIMM ဟာနိုင်ငံတကာတရားရုံးတွေမှာနောက်ပိုင်းဖြစ်လာနိုင်တဲ့ဘယ်လိုတရားစွဲဆိုမှုမျိုးကိုမဆိုပံ့ပိုးဖို့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ။